ဟုတ်ကဲ့ရိုးနဲ့ရေးပေါ်ထခုဆရာဝန်ကြီးဒေါက်တာမမိုးခင်ဗျာကျွန်တော်တို့ဒီဒူးနာတဲ့ပြဿနာကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီ
းအဲဒူးနာတဲ့ယောဂါကတော့သုတေနအသက်ကြီးတဲ့လူနာပိုင်းတော်တော်များများရိုးယောဂါနဲ့ပတ်သက်လို့ရေးပေါ်နဲ့ပတ်သက်လို့ကြားရတဲ့လူတွေကဒူးနာတဲ့လူနာရေတော့အဖြစ်ကတော့များတယ်ဒူးနာခါနာစကြောတက်ဆိုတာကတော့သက်ကြီးလာတဲ့ညာလေးဟိုဒီဂျန်နရိတ်ဖြစ်ပေါ်တော့ရှာရှိသုံးပြလာတဲ့အခြေအနေမျိုးတွေနဲ့ဆက်ဆက်နေတော့ကျွန်တော်လူနာကတော်တော်များများလာပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဘာကြောင့်အခုလိုဒူးနာတာဖြစ်ရလဲဆရာကြ
ီးဒူးနာတာဖြစ်ရတဲ့အကြောင်းရတော့တကယ်တော့နှစ်မျိုးပေါ့လေဘာလို့အသက်ကြီးလို့ဖြစ်လာတဲ့ယောဂါတွေထဲမှာလည်းပဲဟိုအင်္ဂလိပ်လိုခေါ်ရင်တော့ပေါ့နော်ဟိုအကြောင်းရင်းကိုအသက်ကြီးတာအကြောင်းရှာရှိသုံးလာတာအကြောင်းငယ်တုန်းကလောက်လျှောက်သုံးဆွဲလာတာတွေကြာလာတဲ့အတွက်ကြောင့်ဖြစ်တဲ့ဒူးနာမျိုးပေါ့အဲ့ဒါမျိုးကတော့ဖြစ်စေတဲ့အကြောင်းရင်းကတော့သူကဒါအများကြီးတော့ရှိတယ်ဆိုတော့လည်းပဲအကြောင်းရင်းအတိအကျအခုလည်းကြောက်မှုဖြစ်နေပေါင်းစုံကြီးဖြစ်တဲ့အမျိုးလေးရှိတယ်လို့ဆာလီကျတော့အချိန်တော့အကြီးကြီးကံရခဲ့တယ်ရိုးနှုတ်တွေထိခဲ့မယ်အရိုးချိုးပြီးတော့ပြန်ဆက်ထားတယ်အဲ့ဒီအချိန်မှာအစ်ရဲ့မျက်နှာပြင်မညီလို့ဖြစ်တယ်ဒီလိုအခြေအနေမျိုးတွေနဲ့ဆိုရင်လည်းသူကဒါငငယ်ရွယ်ရွယ်နဲ့လဲနားနိုင်တယ်ပေါ့နော်အဲ့ကျတော့ဒူးနာတာဖြစ်ရတဲ့အကြောင်းရင်းကတော့တက်ကြီးလာလို့ over use ပေါ့နော်အသုံးပြုတာများလာလို့ဒါကပျက်စီးလာတဲ့ကျဲမှာရှိတဲ့အယိုးလူတွေပျက်စီးရနေတစ်စိတ်အလာရာမျိုးလေးရှိကြလို့တာမန်လက်ချောက်များတာတို့လေကားတက်များတာတို့ exercise လုပ်တာများသွားတာတို့ညီမညီတဲ့နေရာမှာရှောက်နေကြတို့ဒီလိုခြေရင်းမျိုးတွေကြောင့်လဲသူကနာရာမျိုးတွေလည်းရှိတာပေါ့နော်သူလည်းလူတွေဒီမှာတော့အများအပြင်ဒုနာယောဂာအနေနဲ့မရှိဘူးသူကတည်းကအကြောင်းမင်းနားလိုက်အသက်ကြီးတဲ့လူတွေကြတော့ဒါတော့ရှောက်ပေါ့နော်အရာရှိနေနဲ့မကြာခဏလိုပြန်ဖြစ်တာမျိုးကြတော့တကြီးလိုမျိုးပုံများတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုကရွယ်မျိုးစုံဖြစ်နိုင်ပြီးတော့အနေထားမျိုးစုံလည်းရှိတဲ့အတွက်ဆရာကြီးကာကွယ်နိုင်တဲ့အနေထားဘယ်လိုရှိလဲဆရာ
အသက်ကြီးလို့ကျွန်တော်တို့ဒီခုနပြောတဲ့ osteoarthritis လို့ခေါ်တဲ့ဒူးကြီးကောင်းတက်ပြီးတော့ဖြစ်တဲ့ယောဂမျိုးကာကွယ်ဖို့ဆိုတာတော့ငငယ်လေးကသူကနေဖို့ထိုင်ဖို့စဉ်းကျင်ခဲ့ဖို့လိုတာပေါ့နော်ဒူးကိုရန်အသုံးများတဲ့ဟာမျိုးတွေအာသာသမားတွေစစ်သားတွေမတည့်ရက်ပြီးလမ်းလျှောက်ပြီးဒီလိုအလုပ်လုပ်ရတဲ့လူမျိုးတွေတော်တော်များများကြည့်လိုက်ဒီအဆုံးပြုခဲ့တဲ့အားကြောင့်ဟိုဟာဒါဒူးနာတက်တာပေါ့နော်အဲ့တော့ဒီအရေးမကြည့်အောင်ဆိုတာကကျွန်တော်တို့ကငယ်စဉ်ကတည်းက exercise တွေလုပ်မယ်ကျွန်တော် exercise တွေလည်းပြင်းထန်တဲ့ exercise exercise ကလည်းသူနှမျိုးရှိတာ body weight ပါပါပြီးခုံပေါက်ရတယ်ဒီလိုသဘောမျိုးတွေမဟုတ်ဘဲနဲ့တန်းလျှောက်တာတို့ဒူးကိုကိုယ်လိုက်ဆန်းလိုက်လုပ်တဲ့လေ့ကျင့်ကဒီလိုမျိုးတွေနဲ့လုပ်ချင်းအပြင်ဘာလို့ကျွန်တော်တို့ကချုပ်တင်ကာကွယ်ခဲ့ရမလဲဆိုတဲ့အခါကျတော့ကျက်သားကြီးဆန်းအောင်လုပ်အောင်သူကအစ်စ်တီရဲ့သဘောတရားအရစ်တီကိုကြော်ပြီးတော့ကြွက်သားတွေကတွေ့ထားတယ်ဒီကြွက်သားတွေမတန်ဘူးဆိုရင်ဒီအစ်စ်ကိုသူကမထိနိုင်တဲ့အတွက်ကြောင့်သူကအယူချင်းယူချင်းထိဖို့ဒါချက်ဆံများတယ်ဒီလိုများတဲ့အခါမျိုးကျရင်ပွတ်တက်တိုက်တဲ့ဥစ္စာပုံများလာတဲ့အခါမျိုးကျရင်ဒါကတပိုင်းပေါ့နော်ဒါကတော့တိတိကျကျပုံမှန်လုပ်ခဲ့ရမယ်နောက်တစ်နည်းကတော့အဲ့လိုလုပ်ခဲ့ခြင်းအပြင် body weight မတက်ဘူးပေါ့ဒူးကောင်းဆိုတာကတကယ်တော့ဒူးလုံးရဲ့ weight ကိုသူကထိရတယ်ဒူးကောင်းအနေနဲ့ဆိုရင်ကျွန်တော်တို့ကချစ်ချင်းမှုကိုရောချစ်ယောကနေချစ်ဘွားကိုရောဒီလိုသဘောမျိုး weight ကိုထိန်းနေရတာဆိုတဲ့အတွက်ကြောင့်တကယ်တော့ weight short ဘူးလို့မဝအောင်နေဘူးလို့တကယ်တော့ဝဒူးနာတဲ့လူတွေတော်တော်များများကိုကြည့်လိုက်ရင်ဝရတယ်လုံးဝဆက်ဆက် body weight ကို short ခိုင်းမှုလို့ရဒီလိုသဘောမျိုးလို့ရှိတယ်နော
်ဟုတ်ကဲ့ဆရာကြီးဒီနောက်ထပ်ရောကာကွယ်နိုင်ဖို့အတွက်သတိပြုသင့်တာရှိသေးလားဆရာ
နောက်တစ်မျိုးကတော့ဒူးကိုကျွန်တော်တို့ဗမာလူမျိုးတွေလည်းဒူးနာတာပိုဖြစ်တယ်ဒူးကိုငငယ်တည်းကဆိုကိုွေးပြီးတော့ထိုင်ခဲ့တဲ့အကျင့်ပေါ့သူတို့ကတော့ကျမ်းမြေပေါ်ထိုင်နေခြင်းပေါ့နော်ကျွန်တော်တို့ကစကားပြောရင်တမင်ကိုကြိတ်ထိုင်နေနောက်တစ်ခုကကျတော့မိမထိုင်ထိုင်နေနောက်ဒါအပြင်တရားထိုင်တာတို့ကျွန်တော်တို့ဘုရားရှိခိုးတာတို့ဒါတွေလည်းဆက်ဆက်နေတော့တခြားနိုင်ငံသားလူတွေတောင်မှဒုနာတဲ့ပြဿနာထက်ဆိုင်ကျွန်တော်တို့ဘာမှလူမျိုးတွေတော့ပူခက်ဟုတ်ဆိုကျွန်တော်ဘာမှလူမျိုးတွေကအရင်ကဒုညွတ်တဲ့သဘောရှိအဲဒုညွတ်ပြီးတော့ဒုထောက်မယ်ဘုရားရှိခိုးမယ်မိမထိုင်ထိုင်မယ်ချုံချုံထိုင်မယ်တောင်းတောင်းထိုင်မယ်ဒီလိုအခြေအနေမျိုးတွေပေါ့နော်အဲ့လိုအခြေအနေမျိုးတွေကတကယ်ဆိုရင်တော့ထိုင်လို့မရဘူးမို့ထိုင်လို့ရတယ်ဒါပေမဲ့ချိန်ကြကြပုံစံတစ်မျိုးတည်းနဲ့ထိုင်လို့မသိဘူးသူကသူကကိုွေးပြီးတော့ထိုင်တာနဲ့တပြိုင်တည်းပေါင်ရိုးနဲ့ကျွန်တော်တို့ရဲ့ခြေကလုံးရိုးနေရသူကကိုွေးနေတဲ့ချိန်မှာထိနေတဲ့အတွက်ကြောင့်ဒီအစ်စ်ကိုဒူးစစ်ကိုအထဲထဲမှာပုတ်ထားတဲ့ကျွန်တော်ရိုးနှုတ်လေးတွေကထိနေတဲ့အခါမျိုးကျဒါဂျန်ဖြစ်တဲ့ဒါမျိုးပုံစံမျိုးတွေလည်းရှောင်းရှောင်းရမှာပေါ့နော်သူလည်းတဘောကတော့အလုံးချုပ်ပြောရင်တော့သူက lifestyle ခေါ်တာပေါ့နော်ကိုယ့်ရဲ့နေပုံထိုင်မှုကိုပြင်ဆင်ပြီးတော့ဒီလိုနေတာလေးပင်နေမတာခဏကွာငဘူရီကွာလည်းတယ်ခဏကူပေါ်မှာလေးပင်နေမလိုက်နေဆိုရင်ဒူးပေါ်ပို့ပြီးဝေးချဒီလိုအခြေအနေမျိုးလေးတွေကိုရှောင်ခဲ့ဖို့လိုတာနောက်တစ်မျိုးတော့ကိုကျမကြီးနဲ့ညီညွတ်တဲ့အစားအသောက်တွေစားတာတကယ်တော့ဒူးအတွက်ဒ ဒူးကောင်းဆိုတာကဒူးကောင်းထဲထဲမှာကျွန်တော်ကရေတမျိုးရှိဒူးကိုလှုပ်ရှားလို့လွယ်အောင်ချောစီတမျိုးရှိအဲ့ချောစီနဲ့ပတ်သက်လို့ကြတော့သူကဒီချောစီမှာဒီအာရတိဝါရှိအောင်ရှင်နေများတောက်တာတို့ပြုတ်ကကျွန်တော်ပရိုတီးများတာစားတာတို့ဗီတာမင်စီများတာအသီးရွက်တွေနောက်တစ်ခုကကျွန်တော်ဒီအသီးအနှံတွေပေါ့နော်အမျိုးတွေစားတာတို့ငငယ်လေးရဒီလိုပုံမှန်ကိုတို့ကိုထိမ့်သိမ့်နေတယ်ဆိုရင်တော့ကြီးရင်ဖြစ်တာနေ။ညာချင်းတော့သူကဒီကိုယ့်ရဲ့ lifestyle ကြောင့်ညာစီဖြစ်လိဖြစ်တာရှိတော့တည်ရ။
ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီကာကွယ်တဲ့ဂျားရရပဲဖြစ်လာခဲ့လို့ရှင်ရောဆရာကြီး။ဟိုဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လိုမလဲဆရာ။ဒူးနာတဲ့လက္ခဏာတွေနဲ့ပတ်သက်ပြီးတော့
။ဒါကတော့ဒူးနာတာကိုဒီလို server CDP ပို့ကောင်းတယ်သူကဒီ server priorities လို့ခေါ်တဲ့ဒီဒူးချိပေါက်တက်ပြီးဒူးနာတဲ့အသက်ကြီးမှဖြစ်တဲ့အခြေအနေမျိုးတွေကသူကသောသောစီတီတီကျွန်တော်တို့ကကိုယ်သင်ကျင်ပြီးတော့နေထိုင်နိုင်ရင်တော်တော်သက်သာပြီးတချို့လူဖြောက်ပြေးသွားတယ်။ကျွန်တော်တို့ဘဝကတော့ဒုနာတဲ့အခါမှာကျွန်တော်တို့အဆင့်၄၀ရှိတယ်ဆိုတာ။ပထမအဆင့်ကတော့ကျွန်တော်တို့ကဒူးဟာတခါတည်းရမှနာတယ်။နောက်ကိုယ့်အကူအသုံးများမှနာတယ်ဒီလိုအဆင့်မျိုးတွေကသူကစပြီးတော့သိရမှာပေါ့နော်။အဲကျတော့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ကကြည့်လိုက်ရင်ဒူးရဲ့အဆစ်လေးကသူကကျင်းမနေဘူးဒူးအဆစ်ကပုံမှန်အတိုင်းပဲဓမ္မနေပဲရိုက်ကျင်တဲ့ပုံမှန်အတိုင်းပဲအခြေအနေမျိုးရှိအဲ့လိုအခြေအနေမျိုးမှာစကုလို့ရရင်တော့ကျွန်တော်တို့ကလေ့ကျင့်ခန်းလေးလုပ်မယ်ခက်ခဲပြောက်ကြီးတကယ်အပြော့သားလေးပဲသုံးမယ်ခက်ခဲပြောက်ကြီးတစ်ပတ်နှစ်ပတ်တောက်ပြီးကျန်တဲ့ကိုယ့်ရဲ့နေဖို့တိုင်မလေးစီရင်မယ်ဆိုရှေ့ဆက်ပြီးတော့မဆိုးတော့ဘူးရှေ့ဆက်ပြီးမဆိုးအောင်ထိန်းထားနိုင်တယ်တကယ်တော့အဲ့ဒါကိုကျွန်တော်တို့က stage 1ပေါ့
stage 2ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ